တရုတ်နိုင်ငံရဲ့ကုန်ထုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်နိုင်ငံဘက်ကအခွန်စည်းကြမ်းမှုအတွေ့ချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲအတွက်လာမယ့်သတင်းမှအတွင်းဝါရှင်တန်ကတရုတ်ဒုဝန်ကြီးချုပ်ယူဟီလာရောက်မယ့်အစီအစဉ်ပြက်ပြဲသွားပြီလို့ The Wall Street Journal ကဆိုပါတယ်။ဒုဝန်ကြီးချုပ်ရဲ့ခီးစဉ်မတိုင်ခင်လာရောက်မယ့်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်တာပါ။အင်ဂျီရောအဆင့်မြင့်အရာရှိတယောက်ကတော့တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲ80ဆင်းပါတယ်မယ့်နီလာနဲ့ရှိမယ်ဆိုတာယုံကြည်ပါတယ်လို့တောက်တာနေအစောပိုင်းမှာပြောပါတယ်။အငင်းပေါ်နေတဲ့ကုန်သွယ်ရေးကိစ္စကို80ဆောင်းနိုင်ဖို့တရုတ်တို့ကအတိတ်ပဲရှိတဲ့နီလာနဲ့ဆွေးနွေးရေးစကားဝိုင်းကိုလာမရမယ်လို့တောက်ဖို့ရှိသူတို့ကသတင်းထုတ်တွေကိုအင်ဂျီရောမှပြောဆိုခဲ့တာပါ။သမ္မတတော်ရဲ့ထွန်ဖက်ကလည်းအဲ့ဒီသဘောထားတိုင်းရှိပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။တရုတ်ကုန်ပစ္စည်းတွေကိုအခွန်စည်းကြမှုအစ်စ်တွေချမှတ်လိုက်ခြင်းအပြင်အမေရိကန်အတွက်အကျိုးရှိတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်လာဖို့တရုတ်ကိုတွန်းအားပေးရရောက်စီမယ်လို့သမ္မတထွန်အစိုးရဖက်ကပြောဆိုထားတာပါ။အမေရိကန်တို့ရဲ့ညနာပစ္စည်းမူပိုင်းခွင့်တွေကိုတိထက်ကောင်းမွန်တဲ့နည်းနဲ့အကောက်အွယ်ပေးဖို့အပြင်အွန်လိုင်းကနေဖောက်ထွင်းခိုးယူတဲ့ကိစ္စကိုလည်းအဆုံးသတ်ဖို့တရုတ်နိုင်ငံကိုအမေရိကန်ဖက်ကတောင်းဆိုထားတာပါ။